acid deposition လို့ခေါ်တဲ့ acid တွေအနေချတယ်လို့စုဝေးပြီးကျရောက်တာကို acid mold လို့ခေါ်ပါတယ်ဒီတစ်ပတ်တော့ဒီ acid mold ရဲ့သဘောသဘာဝနဲ့ပတ်သက်ပြီးသဘာဝဝန်ကျင် engineer ဒေါ်အေးကြီးကပြောပြပေးမှာပါ
သမားအဖြစ်တော့ acid mold လို့ပြောကြတယ်တိတ်ပန်နေရဆိုလို့ရှိရင် acidic deposition လို့ခေါ်တယ်သူကမိုးတွေမကသေးဘူးသူကအချောက်လဲကျတယ်အဆိုလဲကျတယ် sulfur dioxide တွေ nitrogen oxide တွေနေတူးတဲ့ကိုရောက်သွားမယ်ရောက်သွားပြီးအိမ်မှာရေရှိတယ် oxygen ရှိတယ်နောက် oxygen ကိုတုံးပြီးတော့တပ်ပြုတ်လို့ရတဲ့အရာတွေနေတူးထဲမှာရှိတယ်အဲ့ဒါတွေနဲ့ပေါင်းပြီးလို့ရှိရင်များပြတဲ့ acid ပါတဲ့ drop down တွေဖြစ်လာတယ်တချို့ကကဘာမီပေါ်ကို6တွေးတဲ့အတင်းပြင်ပုံသဏ္ဍာန်အဖြစ်ပြန်ကျလာတယ်။တချို့ကဆိုစစ်တဲ့ပုံသဏ္ဍာန်အဖြစ်ကျလာတယ်။6တွေးတဲ့ပုံသဏ္ဍာန်နဲ့ကျလာတယ်ဆိုတော့ဘာလဲဆိုရင်တန်းဝင်အနေနဲ့အမှုံအနေနဲ့ကျလာတာ။ဆိုစစ်တဲ့အနေနဲ့ဆိုတာကတော့မိုးအနေနဲ့ကျမယ်၊စီးနှင်းအနေနဲ့ကျမယ်၊မြူအနေနဲ့ကျမယ်၊မြူတွေမှိုင်းတာဒါမျိုးလည်းဖြစ်နိုင်တ
ယ်။အဆင်မိုးနဲ့သဘာဝမိုးရေပါကွာခြားပါတယ်။
တဘာဝအတိုင်းနာတဲ့မိုးဆိုတာအညစ်အကြေးတွေမပါဘဲနဲ့ကျလာတဲ့မိုးရေ။များသောအားဖြင့် pH က5.6 ရှိတယ်။ pH ဆိုတာဒီအရေးတစ်ခုမှာ hydrogen ion နဲ့ပါနိုင်တဲ့အတိုင်းအစဘယ်လောက်ရှိတယ်ဆိုတိုင်းနဲ့အတိုင်းအတာသတ်မှတ်ချက်ဖြစ်တယ်။ pH စကေးက10ကနေ14အထိရှိတယ်။အလဲမှာကြားနေဖြစ်တဲ့ pH က9အဲ့တော့ pH က9ထက်နည်းလို့ရှိရင်သူက acid တက်များတယ်။ pH က9ထက်များလို့ရှိရင် acid တက်နည်းပြီးတော့ alkali လို့ခေါ်တဲ့အတ္တအဓာတ်တွေကများလာတယ်။ဘမောမိုးရဲ့ pH က 5.6 လောက်ဖြစ်နေတယ်။ဘာဖြစ်လို့ 5.6 ဖြစ်နေလဲဆိုတော့ဘာဝအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်တွေရှိတယ်နေတူထဲမှာ။အဲ့ကာဗွန်ဒိုင်အောက်ဆိုက်တွေကမိုးရေမှာနည်းနည်းပါးပါးပျော်တဲ့ခါကျတော့ကာဗွန်နဲ့အက်ဆစ်ဖြစ်တယ်။အကုန်နဲ့အက်ဆစ်ကမိုးရေထဲမှာပျော်နေတော့အမိုးရေရဲ့တဘာဝကနည်းနည်းအက်ဆစ်တက်ကလေးပါတယ်။အဲ့ကာဗွန်နဲ့အက်ဆစ်ကပျော်တဲ့အက်ဆစ်ကလေးဖြစ်တယ်။ဒါဖြင့်တကယ် acid rain ဆိုတာပါလဲဆိုလို့ရှိရင် H2SO4 လို့ခေါ်တဲ့ sulfuric acid နဲ့ဓာတုတင်ကိတာ HNO3 နဲ့ပြောတဲ့ nitric acid တွေကို acid mold လို့ခေါ်ကြတာဖြစ်တယ်။ sulfuric acid ဆိုရင် sulfur dioxide sulfur dioxide ကလေထဲရောက်သွားတဲ့ sulfur dioxide က oxygen ရဲ့ရေရဲ့ပေါင်းပြီးတော့ sulfuric acid ဖြစ်တယ်။ nitrogen oxide ကကြတော့လေထဲမှာရှိတဲ့ oxygen ရဲ့ရေရဲ့ပေါင်းပြီးတော့ nitric acid ဖြစ်တယ်။အဲ့တော့ဒီ acid တွေကခုနကာဗွန်နဲ့အက်ဆစ်တို့သူကအမတန်ပြင်းတဲ့အက်ဆစ်တွေဖြစ်တယ်။အဲ့ဒါကိုအက်ဆစ်မိုးလို့ခေါ်ကြတယ်။အဲ့ဒီဆာဖာဒိုင်အောက်ဆိုက်တို့နိုက်ထရိုဂျင်အောက်ဆိုက်တို့တွေကစိတ်ရုံအလုံးရုံတွေမျိုးကိုခေါင်းနေအက်ဆစ်ထွက်လာတာဖြစ်တယ်
။အက်ဆစ်မိုးဟာလူသားတွေကြောင့်ဖြစ်လာတတ်တယ်လို့သဘာဝဖြစ်စဉ်တွေကြောင့်လည်းပေါ်လာတတ်ပါတယ်
။မီးလောင်တွေပေါက်တဲ့အခါမှာမီးလောင်တွေကတန်ွေထဲမှာဟိုက်ဒရိုကလိုရစ်အက်ဆစ်တွေပါပါတယ်။အဲ့ဟိုက်ဒရိုကလိုရစ်ကရေနဲ့ပေါင်းလို့ရှိရင်ခဏဖြစ်တဲ့အက်ဆစ်မိုးဖြစ်မယ်။အဲ့တော့ hydrochloric acid ကလည်းပြင်းတဲ့ acid ပဲ။ဒါမျိုးဖြစ်တာမျိုးတွေ Alaska တို့ New Zealand တို့မှာလည်းရှိတယ်။အများသောမြေကြီးတို့မှာပေါက်မယ်ဆိုလို့ရှိရင်ရေငွေ့တွေပါတယ်၊ carbon dioxide တွေ၊ sulfur dioxide တွေ၊ hydrogen sulfide တွေ၊ carbon monoxide တွေပါတယ်၊ hydrogen chloride တွေ၊ hydrogen fluoride တွေပါတယ်။အဲ့ဒါတွေကလေထဲမှာရေတွေနဲ့ပေါင်းပြီးတော့ acid မျိုးဆိုပြီးတော့သဘာဝအားဖြင့်ဖြစ်တတ်တယ်
။ acid မျိုးဖြစ်စေတဲ့ဓာတ်တွေဘယ်လိုပြန့်နှံ့နိုင်လဲဆိုတာကိုကြည့်ရအောင်ပါ။
acid မျိုးက sulfur dioxide နဲ့ oxygen အောက်ဆိုက်တို့ထုတ်လွှင့်လိုက်တဲ့နေရာရဲ့လေဆုံးလေအောက်မှာဖြစ်နေရှိတယ်။သို့တော်အဝေးကိုလည်းသူကခလည်းတဲဆောင်သွားနိုင်ပြောကြမယ်ဆိုတဘာဝအပြောက်ဖြစ်တဲ့ acid mold ပဲဒီမှာအင်ဒိုနီးရှားမှာရှိတဲ့ဂျာဗာနဲ့ဆူမာထရာကျွန်းမှာမီးတောင်ကျွန်းလေးရှိတယ်။1883ခုနှစ်ကဆိုလို့ရှိရင်ပေါက်လိုက်တာမြူလေးတွေဆိုင်းပြီးတော့အဆိုင်ခဲတွေကပါလာတာ73ရက်ကြာတဲ့အခါမှာနယူးယောက်ကိုရောက်လာပါလေအမေရိကန်ဖြစ်ရအဲ့လိုဆိုတော့သူတို့ကအကြာကြီးအဝေးသွားနိုင်တယ်။ဒါကြောင့် acid rain ပြဿနာဟာဒေတာတစ်ခုလည်းပဲဝင်းကျင်တစ်ခုလည်းဖြစ်နေတာမဟုတ်ဘူး။အဲ့အိပ်ပဝင်းကျင်မှာအကုန်ဖြစ်ပါမယ်
။ SMO ဖြစ်စေတဲ့ဓာတ်တွေထဲမှာအန္တရာယ်ကြီးတဲ့ဓာတ်တွေပါနေပါတယ်
။ Sulfur dioxide ကရှူလိုက်မိလို့ရှိရင်အသက်ရှူလန်းကြောင်းမှာပြဿနာတွေဖြစ်တယ်။ Nitrogen oxide ဆိုတာမှလည်း Nitric oxide နဲ့နော် Nitrogen dioxide ရှိတယ်။နောက် Nitric acid, Nitric acid တွေရှိတယ်။ဘာ nitrogen dioxide ဆိုလို့ရှိရင်တကယ်လို့ပေါ့ရှူတာများသွားမယ်ဆိုရင်ပန်းနိုင်ရင်ချက်ဆိုရှင်လေသူကပန်းနိုင်ရင်ချက်တွေအရန်ထလာမယ်ယိုးတန်းလူစီလေးပျော်လန်းချောင်းမှာရောင်းလာတာတွေဖြစ်မယ် nitrogen dioxide ကိုချိန်တူတူတည်းမှာပါဝင်တဲ့နှုံးများများကိုရှူလိုက်မိမယ်ဆိုလို့ရှိရင်အသက်ရှူနေပတ်သက်ပြီးပေးအပ်နေကြောင်းမှုတွေဖြစ်တယ်အဲ့တော့ဒီတန်းငွေတွေလေထဲရောက်သွားတဲ့ခါမှာရေနဲ့ပေါင်းပြီးလို့ရှိရင်အငွေတွေဖြစ်မယ်နော်အဲ့တော့ပြတော့အရေးတွေဖြစ်မယ်အဲ့တော့သူကပြန်ကျလာမယ်ခြောက်အနေနဲ့ကျမယ်အဆိုးအနေနဲ့ကျမယ်
မြေပြင်မှာရှိနေတဲ့တက်ရှိတက်မယ်တွေအပေါ်မှာအက်ဆင်မိုးရဲ့ဩဇာတက်ရောက်မှုဟာအဓိကအချက်နှစ်ချက်ပေါ်မူတည်နေပါတယ်
။ပထမကမြေသားတွေရဲ့ပေါင်းဆက်ဖွဲ့စည်းပုံကဘယ်လိုရှိတယ်လဲဆိုတော့ပေါ်လေတည်တယ်။နောက်တစ်ခုကအဲ့မြေသားမှာအောက်ခံကြောက်သားတွေဘာရှိတယ်လဲဆိုတော့ပေါ်လေတည်တယ်။ဥပမာအောက်ခံကြောက်သားက 通胀偏弱性，加上加不内的排气碳嘞，都把 base 都考嘞 ，alkali 的啥的这些讲不咯 ？S 木叶碳股，像比如 B 端昂的 W 奶奶 ，S 木碳股 T 开股，再到加些看边奶奶算是的。通胀都是今朝的六点有处理的 ，S 木叶来第二端的是 A 交的啊 ，S 呢 W 不撇的。如果买 Greek 单的嘛是，伊的苗嘛是嘞，西方有土的，那天嘛少欧毛光单有土啥的呀，所以说我也别多了哈。沙发的 outside 的瓜，都我都先撇了嘞，明年的那一下的掉，记得。你给路 SMO 个 granite 的瓜子都准备说 granite 个南盘椒布，瓜子个德林椒布喏。哎，椒的是年纪个，都 S 的个撇单的 base 的布喏 ，alkali 的内嘞，内嘞看着了 SMO 加多嘞看嘛。米基啊，油盐比较少，米基的嘛是的，葡萄是的，还有那些的，葡萄是盐的，葡萄是盐的，麦子是盐的，对呀，脱了，对呀，对呀，这个这个个，啊，别呢，哈拉皮都我们带的，然后对呀，葡萄是的，还有那个脱皮了，哎呀嘛，还有就是，还有那个要了的，然后，比如啊，米基也新脱掉，然后滴答的不，啊，别个呢，不懂啊，然后嘞，他不好洗的。初化交流时呢，第一个那样路的大米粉咯，嘛是第六笔嘛。哎，第一个那样的嘛，某年的嘛，那过来啊，叫新加坡那边的茶叶帮你搬来的，而里的嘛搬来，而罗 S 模的啊，原来的卡就罗都还 W 的，哎嘛，悠悠模的嘛，把加坡那 S 的啊脱了，哎嘛嘞 ，BH 的啊，伢多少，苏雷的啥 BH 的啊，伢多少，不把路来苏罗提路，某年的 W 的，那确实讲我了，确多少是的。
阿爸，我问陈英姐呢，同意几吧？那这把马肉，这边宝马 S M 奥萨带样火锅，表皮皮板没出来过，店家人记得人把这对板的你别人看那个，立马被接拿来表示，那这把马偏被商家欧美了。